မြန်မာနိုင်ငံမှာပေါ်ပေါက်နေတဲ့နိုင်ငံရေးပြဿနာတွေကိုဖြေရှင်းနိုင်မှုစစ်တပ်နဲ့ရောဖယ်ရှားခံခဲ့ရတဲ့လွတ်တော်ကိုယ်စားလှယ်တွေပါဆွေးနွေးခဲ့တဲ့အကြောင်းအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးကပြောဆိုလိုက်ပါတယ်
။ Indonesia akan terus melanjutkan komunikasi dengan semua pihak.
မြန်မာနိုင်ငံကပြဿနာတွေကိုဖြေရှင်းနိုင်မှုသက်ဆိုင်သူတွေအားလုံးနဲ့ဆက်သွယ်ပြောဆိုသွားမှာဖြစ်ကြောင်းလဲအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးရက်နိုမာဆိုရီကထိုင်းနိုင်ငံဘန်ကောက်မြို့တော်မှာပြောဆိုလိုက်တာပါ။မြန်မာစစ်တပ်ကအာဏာသိမ်းပြီးဖွဲ့စည်းထားတဲ့အုပ်ချုပ်ရေးကောင်စီကနိုင်ငံခြားရေးဝန်ကြီးဖြစ်တာဝန်ပေးထားတဲ့ဦးဝနမောင်လင်းနဲ့ဗဒုနေကထိုင်းနိုင်ငံဒွန်မောင်းလေးစိမ်းမှာတွေ့ဆုံရမှာတော့မြန်မာနိုင်ငံကအခြေအနေတွေပေါ်စိုးရိမ်နေတဲ့အကြောင်းနဲ့သူတို့တန်ရုံမဖြစ်အောင်ထိန်းသိမ်းဆောင်ရွက်ဖို့တိုက်တွန်းခဲ့တယ်လို့လည်းပြောပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းရွေးကောက်ပွဲအနေနဲ့လွှတ်တော်အမတ်တွေနဲ့ဖွဲ့စည်းထားတဲ့ပြည်သူ့လွှတ်တော်ကုစားပြုကော်မတီ CRPH နဲ့ဆွေးနွေးရမှာလဲအလားတူအင်ဒိုနီးရှားနိုင်ငံရဲ့ရည်တည်ချက်တွေကိုပြောဆိုခဲ့တဲ့အကြောင်းလဲသတင်းထုတ်ပြန်ထားတာပါမြန်မာနိုင်ငံနဲ့ပတ်သက်လို့နိုင်ငံတကာရဲ့သဘောထားတွေကိုတိုက်ရိုက်တင်ပြနိုင်အောင်ထိုင်းနိုင်ငံကတဆင့်မနက်ပံနေပြည်တော်ကိုတွားရောက်ဖို့မူလကစီစဉ်ထားတာကိုတော့ရွှေ့ဆိုင်းထားတဲ့အကြောင်းလဲအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးကပြောဆိုထားပါတယ်